KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ကိုထိုးစစ်ဆင်နေတာတွေရစိုက်မှုမြန်မာအစိုးရကကြေညာချက်ထုတ်ပြန်ပြီးတဲ့နောက်ပိုင်းတရုတ်မြန်မာနယ်စပ်မှာအခြေအနေတွေတည်ငြိမ်လာပြီးလို့တရုတ်နိုင်ငံကပြောလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာရှိတဲ့ကချင်ပြည်ပခန့်အခြေအနေတွေကိုတရုတ်နိုင်ငံအနေနဲ့အနီးကပ်စောင့်ကြည့်နေတဲ့အကြောင်းလည်းပြောလိုက်ပါတယ်။အပြည့်အစုံကိုတော့မတ်မေဆန်နီကတင်ဆက်ပေးမှာပါ။
တရုတ်မြန်မာနယ်စပ်ကကချင်ဒေသကစစ်ပွဲတွေကြောင့်တရုတ်နိုင်ငံနယ်စပ်တွေကိုလည်းထိခိုက်မှုတွေအနေနဲ့ပုံရှိခဲ့ပါတယ်။တရုတ်နယ်မြေထဲလက်နက်ကြီးကြီးတွေရဲ့ကြားရောက်တာခါအစစီပြေဒုက္ခတွေတွေတရုတ်နိုင်ငံထဲပြေးဝင်လာတာအထိရှိခဲ့တာပါ။ဒါကြောင့်လည်းခြေအနေတွေအပေါ်မှာတရုတ်ကစိုးရိမ်တကြီးစောင့်ကြည့်နေသလိုနောက်ပိုင်းမှာမကြာခဏဆိုသလိုသူတို့ရဲ့စိုးရိမ်မှုတွေလည်းထုတ်ပြောခဲ့ပါတယ်။မြန်မာအစိုးရဘက်က KIA အပေါ်စစ်ဆင်ရေးတွေမလုပ်ဖို့အမိန့်ထုတ်ပြန်ပြီးနောက်အခြေအနေတွေကိုတည်ငြိမ်လာတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟောင်းလေကပြောသွားပါတယ်
။中方高度关注缅北形势的发展。
云南地道阿那湾女个阿里地道嘛，你谈的丢旅游里呢，丢内在个高维物三万里家话嘞。啊，可看嘛了，丢内岸北白马系列内在地道里个第二泥巴位，丢内岸下地基沙嘛，把我呢破子里呢泥沙木洗完了，表示我上呢看看他嘛，当我有三万里了，别罢了。
丢内岸在他那也，门里个部门正在训练部队，表哥也都好里个，不地不看嘛，把我呢破子里过来，别人别看也三步带动大把嘞。个前内在撇的，只有也有呢阿那湾女奶奶嘞，是不要钱里的စောင့်ကြည့်နေတယ်လို့ပြောသွားပါတယ်။တရုတ်အစိုးရရဲ့အထူးသံတမန်ဖူယန်းဟာမြန်မာသမ္မတဦးသိန်းစိန်နဲ့ရန်ကုန်မြို့မှာပြီးခဲ့တဲ့ဇနီးနေ့ကတွေ့ဆုံခဲ့ပါတယ်။တစ်ဖက်နိုင်ငံမှာပဋိပက္ခဖြစ်ပြီးဆိုရင်ကျန်တစ်ဖက်နိုင်ငံကိုပါဆိုးရွားတဲ့အကျိုးဆက်တွေဖြစ်စေပါတယ်။တရုတ်အစိုးရဟာတရုတ်မြန်မာနယ်စပ်ဖွံ့ဖြိုးရေးတိုးတက်ရေးကိုအရေးတယူဆောင်ရွက်ကြည့်ရှုနေတာဖြစ်တယ်လို့တရုတ်ပြောရေးဆိုခွင့်ရသူဟောင်းလေကပြောပါတယ်။ကချင်ပြည်နယ်မှာစစ်စင်ရေးတွေရက်စဲဖို့မြန်မာသမ္မတဦးသိန်းစိန်အနေနဲ့အမိန့်ထုတ်ပြန်လိုက်ပြီးဆိုပေမဲ့KIA ဌာနချုပ်ရှိရာလိုင်စာမျိုးအနီးလာချိုင်းရန်ဒေတာနဲ့အခြားဒေတာတော်တော်များများမှာစစ်ပွဲတွေဆက်ရှိနေတယ်လို့ KIA ဘက်ကပြောပါတယ်။ဒါပေမဲ့ရင်းလို့မဟုတ်ပဲတင်းမာမှုချင်းတွေကတော့ရောကျသွားတယ်လို့ပြောရမှာပါ။ကချင်ဒေတာအတွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အရက်သားထိခိုက်တိုက်ဆုံးမှုတွေလည်းရှိခဲ့ပြီးတော့ဒီစစ်ပွဲတွေကိုရပ်တန့်ဖို့မြန်မာအစိုးရကိုဖြည့်တွင်းရောပြပကပါဖိအားတွေအများကြီးပေးလိုက်ခဲ့ပါတယ်။စစ်ပွဲတွေကြောင့်ကြေးရွာတွေကိုဆွန့်ခွာပြေးခဲ့ရတဲ့ဒေသအရက်သားတွေလည်းရှိနေပြီးတော့အချို့ဟာတရုတ်နိုင်ငံထဲအထိထွက်ပြေးနေကြပါတယ်။တရုတ်ဘက်မှာတော့ဒုက္ခသည်စခန်းရဲလို့တီးခြားထားတာမရှိပေမဲ့ဝင်ပြေးလာတဲ့ဒုက္ခသည်တွေကိုတရုတ်နယ်ကကချင်နယ်ဘွားတွေကလက်ခံအကူအညီပေးနေရတာဖြစ်ပါတယ်။ဒီအတွက်လည်းကချင်ကစစ်ပွဲတွေရပ်ဖို့တရုတ်နိုင်ငံတွေကချင်နယ်တွေနေဆက်အထိဝင်လာပြီးဆန္ဒပြတာမျိုးဖြစ်ခဲ့ပါတယ်။တရုတ်ဘက်ကိုကြားရောက်လာတဲ့လက်နက်ကြီးကြီးတွေအတွက်လည်းတရုတ်ဘက်ကမြန်မာဘက်ကိုသတိပေးခဲ့တာတွေရှိခဲ့ပါတယ်။တရုတ်နဲ့မြန်မာနိုင်ငံတို့ဟာကီလိုမီတာ2,100ကျော်အထိထိဆက်နေပြီးအခုကချင်ကိစ္စကြောင့်နယ်စပ်တစ်လျှောက်မှာတရုတ်ဘက်ကလုံခြုံရေးအခြေအနေတွေကိုတိုးမြင့်တာတွေလည်းပြုလုပ်ထားပါလေရှင်။